ဤရနေငနဲ့တရားရေးစကားပြောဖို့အသင့်ရှင်နေတဲ့အကြောင်းမနေ့တုန်းကအီတလီဝန်ကြီးချုပ်ဂူစက်ပေကွန်တေနဲ့ပူးတွဲသတင်းစာရှင်းလင်းပွဲတွင်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ဤရန်သမ္မတဟာဆန်ဂရူဟာနီနဲ့တွေ့ဆုံဖို့ဆန္ဒရှိမရှိဒေနောက်တယောက်ရဲ့အမေကိုသမ္မတထရန့်ကတုံ့ပြန်ဖြေချရမှာတွေ့ဆုံဆွေးနွေးမှုတွေကိုယုံကြည်ကြောင်းနဲ့အထူးသဖြင့်စစ်ဖြစ်နိုင်တဲ့အခြေအနေမျိုးတွေလူတွေသိကြတာမိုးကောင်ရေရှားကပ်ဘေးတင်တာမျိုးတွေလိုကိစ္စမျိုးတွေမှာတွေ့ဆုံဆွေးနွေးတာအကျိုးမယုံနိုင်ကြောင်းသမ္မတထရန့်ကပြောလိုက်တာပါ။အမေရိကန်ကျူစီဝါပေါ်ရန်လိုတဲ့သဘောထားရှိသူတွေနဲ့တပ်တမန်ရေးအရာဓာတ်ရိုက်ဆက်ဆံတဲ့နမူနာတွေဖြစ်နေလေမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းရုရှားသမ္မတဗလာဒီမီယာပူတင်တို့နဲ့မကြသေးရင်တော့တယောက်ချင်းတွေ့ဆုံခဲ့တာကိုလည်းကိုကာပြောဆိုသွားပါတယ်။ဒီအတွက်အီရန်ဘက်ကလက်ခံမယ်ဆိုရင်တော့တွေ့ဆုံမှုဆန္ဒရှိပေမဲ့အီရန်နိုင်ငံကအသင့်ဖြစ်မဖြစ်ဆိုတာကတော့မသိရသေးတဲ့အကြောင်းပြောဆိုခဲ့ပါတယ်။အီရန်ဘက်ကတွေ့ဆုံမှုလက်ခံခဲ့မယ်ဆိုရင်ကျူတင်သတ်မှတ်ချက်တွေမထားဘဲတွေ့ဆုံသွားမယ်လို့လည်းပြောပါတယ်။အမေရိကန်ရုပ်သံ CNBC ကနောက်ပိုင်းမှာတွေ့ဆုံမေးမြန်းခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo ကတော့အီရန်ဆိုးရအနေနဲ့လူမှုပေါ်ပြုမှုဆက်ဆံမှုတွေကိုအခြေခံချက်ချပြောင်းလဲပြီးရန်လိုတဲ့အပြုမှုတွေကိုလျှော့ချမယ်ဆိုရင်သမ္မတထရန့်အနေနဲ့တွေ့ဆုံဆွေးနွေးဖို့ပြင်ဆင်ထားတယ်လို့နျူကလ িয়ার ပြန်ပွားမှုကိုဟန်တားနိုင်မဲ့သဘောတူညီချက်တည်းအတွက်ဆွေးနွေးဖို့လည်းအကျိုးရှိလိမ့်မယ်လို့လက်ခံထားတဲ့အကြောင်းပြောဆိုခဲ့တာပါ။ယူရန်နိုင်ငံဘက်ကတော့အမေရိကန်ပါဝင်ကမ္ဘာအင်အားကြီး6နိုင်ငံနဲ့ယူရန်နိုင်ငံတို့ကြားသဘောတူခဲ့တဲ့ယူရန်နိုင်ငံရဲ့နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုအမေရိကန်ကပြန်လည်လက်ခံမှသာတိုက်ရိုက်ဆွေးနွေးနိုင်မယ်လမ်းပွင့်လာမှာဖြစ်တဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်။